မိုဘိုင်းဖုန်းအင်တာနက်မှာပြောဆိုဆက်သွယ်လို့ရတဲ့တရုတ်ကုမ္ပဏီပိုင်း WeChat ကိုတနင်္ဂနွေနေ့ညနေပိုင်းကစပြီးဒေါင်းလုဒ်ချသုံးစွဲလို့မရအောင် Apple နဲ့ Google တို့ရဲ့ App Store တွေမှာပိတ်ပင်ထားဖို့ဆိုတဲ့သမ္မတ Trump အစိုးရရဲ့အမိန့်ကိုအမေရိကန်တရားရုံးတစ်ခုကတနင်္ဂနွေနေ့အစောပိုင်းမှာဟန်တားလိုက်ပါတယ် Trump အစိုးရရဲ့အမိန့်နဲ့ပတ်သက်လို့ WeChat အသုံးပြုသူတွေကအမှုဖွင့်ပြန်လည်တရားစွဲခဲ့ပြီးတရားလူတွေရဲ့တင်ပြချက်ဟာအမေရိကန်ဖွဲ့စည်းပုံရဲ့ပထမပြင်ဆင်ချက်နဲ့ကန့်ညီနေတယ်လို့တရားလူတွေကအလေးသာစေကြောင်းဆန်ဖရန်စစ္စကိုရာစုတရားသူကြီးလော်ရယ်ဘီလာကပြောပါတယ် WeChat နဲ့ TikTok app တွေဟာအမေရိကန်ရဲ့အမျိုးသားလူညုံရေးကိုထိခိုက်နိုင်တာကြောင့်ပိတ်ပင်ဖို့ကုန်သွယ်ရေးဝန်ကြီးဌာနကတောက်ကြနေမှာအမိန့်ထုတ်ခဲ့ပါတယ်ဆန်ဖရန်စစ္စကိုတရားသူကြီးရဲ့ပိတ်ပင်မှုဟာသမ္မတ Trump အစိုးရရဲ့ဆုံးဖြတ်ချက်အပေါ်ရှုပ်ထွေးဝေဝါးစေတယ်လို့တရားရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်မှာ WeChat သုံးသူပေါင်းနေ့စဉ်19သန်းရှိပါတယ်ခင်ဗျာ